ါရှင်ဒီတစ်ပတ်မှာလဲတောင်သူတွေနဲ့အသေးစားချင်းွေတွေအကြောင်းဆွေးနွေးသွားမှာပါမြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကလောက်ကင်နေတာကြောင့်ကျေးလက်နေပြည်သူကလည်း80ရာခိုင်နှုန်းကျော်ရှိပါတယ်လူအများစုရဲ့ဘဝတွေဖွံ့ဖြိုးဖို့အတွက်စိုက်ပျိုးရေးလုပ်ငန်းပေါ်မှီကိုနေရတာပါဒါကြောင့်လဲကျေးလက်နေတောင်သူတွေရဲ့လေယာကဏဖွံ့ဖြိုးတိုးတက်မှုအတွက်ရည်ရွယ်ပြီးစိုက်ပျိုးစရိတ်ချီးငွေတွေကိုခက်ဆက်ဆက်ချီးပေးခဲ့တာပါအဲ့လိုပဲငွေရေးကြီးရေးကြီးကျက်စစ်ဆေးရေးဌာနကအသေးစားချီးငွေအဖွဲ့အစည်း180ခန်းကိုလောက်ကင်ခွင့်ပြုထားတာကြောင့်ကျေးလက်နေတောင်သူတွေကိုအသေးစားချီးငွေတွေကိုထုတ်ချီးနေတာတွေ့ရပါတယ်အချို့ရွာတွေမှာအသေးစားချီးငွေတွေကိုချီးငွေအဖွဲ့၃ဘွဲ့ကနေ၅ဘွဲ့အထိဝင်ရောက်ချီးပေးနေတာတွေ့ရပါတယ်ချီးငွေအဖွဲ့တွေကအများအားဖြင့်ငွေတရာကိုနှစ်ချက်ခွဲတို့ဝင်ဆောင်ကအဖြစ်တရာခိုင်နှုန်းသတ်မှတ်ကောက်ခံတာတွေ့ရပါတယ်အဲ့ဒီအပြင်တချို့အဖွဲ့တွေကစုဆောင်ငွေအဖြစ်တရာခိုင်နှုန်းကနေ900ခိုင်နှုန်းအထိပေးရတာတွေရှိသလိုအမခံကြီးအတွက်နှစ်ရာခိုင်နှုန်းပေးရတာတွေပါပေါင်းလိုက်ရင်အတိုးကနှစ်ချက်ခွဲရဲ့နှစ်ဆလောက်ပေးနေရတာပါအချို့ချင်းငွေအဖွဲ့တွေက3လသာချီပေးတာဖြစ်ပြီးရှောက်လာကားကိုလည်းတထောင်နီးပါးယူထားတာပါတောင်သူတွေအနေနဲ့ပြန်ဆက်ရတဲ့စနစ်ကလည်း15ရက်တစ်ကြိမ်တစ်လနှစ်ခါဆက်ရတာမျိုးတွေရှိပါတယ်အဲ့ဒီလိုလာတို့ချေးတဲ့အပြင်ပြန်ဆက်တိုင်းလဲစူဆောင်းငွေဖြစ်ကြက်တထောင်ပေးနေရတာတွေကြောင့်သတ်မှတ်တို့ကနှစ်ကြက်ခွဲဆိုပေမဲ့လေးကြက်တို့လောက်ပေးရတယ်လို့ဖြစ်နေပါတယ်။တချို့အဖွဲ့တွေရဲ့ချင်းငွေဟာဝင်ဆောင်ကအမခန့်ကြီးတွေပေးလိုက်ရတဲ့အပြင်ပထမလမှာပဲ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းပြန်ဆက်လိုက်ရတာပါ။တောင်သူတွေတကယ်သုံးရမယ့်ငွေကချင်းငွေရဲ့80ရာခိုင်နှုန်းလောက်ကိုသာသုံးရသလိုရှိနေပါတယ်အသေးစားချင်းွေယူသုံးတဲ့တောင်သူတွေအနေနဲ့ပြည်လည်မှုရှိမရှိကိုမန္တလေးတိုင်းကြောက်စင်မြို့နယ်40ကုန်းကြီးရွာကတောင်သူကိုမြင့်နိုင်ကအခုလိုပြောပါတယ
်ဟုတ်ကဲ့ကတော့ကျွန်တော်တို့40ကုန်းရွာကိုတော့အသေးစားချင်းွေချင်းပြီးလာချင်းပြီးတော့အသေးစားချင်းွေက5ဦးတော့ရှိပါတယ်နော်အဲ5ဦးကဒီနေ့ဥမာတစ်ခုလာရှိသွားတယ်နောက်5လပြည့်ခါကျတော့ပြန်ဆက်ရတဲ့ခါကျတောင်ရီအတိနမပေါ်အဲ့လိုခက်ခက်ချင်းနေငွေကြီးခက်ခက်တဲ့ခါကျတော့အဲ့ဒါဘောင်းရောအဲ့ဒီကရှိနေဘောင်းတို့ကထက်ချီအဲ့လိုနဲ့ကျွန်တော်တို့တောင်ကဒီတစ်ပန်းချိလိုက်နောက်တစ်ပန်းဆက်လိုက်ဒီတစ်ပန်းချိလိုက်နောက်တစ်ပန်းဆက်လိုက်သူတို့ကတက်မထားတာတို့ကတစ်ပြက်ခွဲလုံးလုံးဆိုပြီးမဲ့ခုံကောက်တာရဲ့ဘယ်ရာကတရားခိုင်တော့ဘယ်ဘူဆောင်ကဘလောက်ရာခိုင်တော့စူဆောင်ငွေကဘလောက်ရာခိုင်တော့အဲ့လိုမျိုးကောက်ဖြစ်လိုက်တဲ့ခါကျတော့သူတို့ကတော့တက်မတဲ့နှစ်ကြခွဲလုံးဆိုပြီးမဲ့လေးကြလုံးလုံးကြပါပါတယ်နောက်တစ်ခုကကာလာတူချင်းငွေချေတဲ့ကြောင့်မကြည့်နေပါဘူးအဲဒါကြောင့်ကာလာရှိချင်းနိုင်မဲ့ဗန်ပဲဖြစ်ဖြစ်သေးစားချင်းငွေပဲဖြစ်ဖြစ်ဘာချင်းအားမဖြစ်တဲ့ဗန်ဒုံဒုံတက်တာတဲ့ဗန်ချစ်ပြန်နေသေးစားချင်းငွေဗန်များရှိရင်တော့တောင်သူတွေကြည့်လေနိုင်မှာဖြစ်ပါတယ်ခင်ဗျာ
တောင်သူတွေအနေနဲ့အသေးစားချင်းငွေတွေကိုလုံလုံလောက်လောက်နဲ့နှိရှေချီးပေးတာမျိုးကိုမျှော်လင့်နေကြတာပါချင်းွေချီးပေးမဲ့သူတွေအနေနဲ့တောင်သူတွေကိုပြေးလည်အောင်ချီးပေးမဲ့ဆိုရင်အရင်နီးလုံလောက်အောင်တလုံးတစ်ခဲတည်းနှစ်ရှည်ချီးပေးဖို့လိုအပ်ပါမယ်ချီးတဲ့အခါမှာလဲတောင်သူကိုယ်စလေတွေပါဝင်တဲ့အဖွဲတစ်ဖွဲကိုဖွဲ့ပြီးချီးပေးသင့်ပါတယ်အဲ့ဒီအပြင်ချင်းွေတွေကိုစနစ်တကျအသုံးချနိုင်အောင်လဲအစီအစဉ်ချမှတ်ပေးဖို့လိုအပ်ပါမယ်ဒါမှလည်းချင်းွေဆက်ချိန်မှာတစ်ခုခုကိုရောင်းချအစီအစဉ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်ဥပမာအနေနဲ့ပြောရရင်ချင်းငွေတွေတဲကနွားမရနှကောင်မွေးရမယ်အဲ့ဒီနွားကိုတစ်နှစ်အတွင်းနှစ်နှစ်အတွင်းပြန်မရောင်းရဘူးဆိုတာမျိုးခံဝင်ကတိလောက်ထားဖို့လိုပါမယ်လက်ကစင်းမှာဖြစ်ဖြစ်လက်ဧကဝက်လောက်ကိုပဲဖြစ်ဖြစ်မန်ချန်ရှားလိုကြီးမြန်သစ်ပင်တွေစိုက်နိုင်အောင်လဲစီစဉ်ပေးဖို့လိုပါမယ်ချင်းငွေကိုအစီအစဉ်ချပေးတဲ့အတိုင်းဆောင်ရွက်ရလားဆိုတာကိုတောင်သူကိုယ်စားလှယ်တွေပါတဲ့အဖွဲ့ကစောင့်ကြည့်ဖို့လိုပါမယ်။တောင်သူတွေကိုချီးပေးနေတဲ့လက်ရှိအသေးစားချင်းငွေစနစ်အပေါ်လက်သမားဘဝဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌဦးသိန်းအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အခုနိုင်ငံရဲ့အသေးစားငွေချေးလုပ်ငန်းတွေသမားငွေချေးတာတွေတောက်တာများသိအောင်ငွေချေးတာတွေအားလုံးတော်တော်များများကတလကိုငွေတရာကိုနှစ်ချက်ခွဲတော့နဲ့လေချေးတယ်ကာလတော့ တလတကာဆတ်၃လတကာဆတ်၆လတကာဆတ်တနည်းတကာဆတ်ချင်းတဲ့ငွေကလည်းတောင်သူတို့ဥပမာ3သိန်း5သိန်းဆိုတာအများဆုံးအဲ့ဒီတော့အရင်နည်းလုံးလောက်တဲ့ချင်းငွေမျိုးလည်းမဟုတ်ပဲနဲ့လာတူတူနဲ့အချင်းတူတူချေးတာဖြစ်တဲ့အတွက်ဒီစနစ်မျိုးနဲ့ဒီလုံတုံးလုံးနည်းမျိုးတွေနဲ့သွားနေမယ်ဆိုရင်တော့တောင်သူကရင်းနှီးလဲမလို့တော့ကျွေးဘဝကနေလွတ်မြောက်မှာမဟုတ်ပဲအကျွေးတန်လျာပိုရှူဖို့သာဖြစ်တဲ့အတွက်မင်းရင်းလောက်မနီးလောက်အတိုးကကြီးရက်တူတူအတွင်းလက်တူတူအတွင်းပြန်ဆက်ရတဲ့ဒီလုံတုံးလုံးကြီးတွေကိုအမြန်ဆုံးပြင်နေမှာပြီဒါရီမပြင်မဲနဲ့ချီပေးနေတာပဲဆိုတော့အဲ့ဒီအမိခိုင်ုံနဲ့လုံနေမယ်ဆိုရင်တော့တောင်သူလောကအခြေခံလူသားသားတွေရဲ့ဘဝဘယ်လိုနည်းနဲ့မှကျွေးတန်လျာကလွတ်နိုင်မှာမဟုတ်ပါဘူးလို့
အဲ့ဒီလိုအသေးစားချင်းငွေအဖွဲ့တွေကိုတောင်သူတွေအပါအဝင်ကျစ်လက်နေပြည်သူတွေရဲ့လူမှုဘဝတိုးတက်မြင်မာရေးအတွက်အတောက်အကူပြုဖို့ရည်ရွယ်ချက်နဲ့အစိုးရကခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်အသေးစားချင်းငွေတွေကတောင်သူတွေရဲ့ဘဝကိုအမှန်တကယ်အထောက်အကူပြုနိုင်ဖို့လိုအပ်ပါမယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တောင်သူတွေရဲ့ပဂရိအခြေအနေကိုကြော်လွှားလို့မရသလိုနားလည်ဖို့လည်းလိုအပ်ပါတယ်။တောင်သူတွေဘဝအမှန်တကယ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးဖို့အတွက်လုံလောက်တဲ့နှစ်ရှည်ချင်းွေကိုအကျိုးရှိရှိစနစ်တကျအသုံးချနိုင်ဖို့ကိုပါစီစဉ်ဆောင်ရွက်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ